အခုဆက်ပြီးတော့ည7:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေပါဆိုရင်တော့ဒိုင်ယယ်လီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။အစီအစဉ်ထုတ်လွှင့်မှုကိုရနိုင်တဲ့မဲ့ဧသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်ယယ်လီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
လာပါရှင်စနေညဓာတ်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့အတိုင်းဒီဒေါ်အောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါ်အောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ရှင်ပင်နိုင်ဆွေးနွေးဖို့ဒီပညာရှင်တွေကိုလည်းဖိတ်ခေါ်ထားပါတယ်ပင်နိုင်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွတ်ဖြစ်ပါတယ်ဥယျာထွတ်ကပြန်ကြားရေးဝန်ကြီးဟောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိစင်ကူနိုင်ငံမှာရှိနေတဲ့အရှိတောင်အာရှလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစာရန်ပြုစုနေသူဖြစ်ပါတယ်ဥယျာထွတ်မင်္ဂလာပါကြားရပါလားရှင်ဥယျာထွတ်ကြားရပါလား
ကြားပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်စင်ကူမှာည7နာရီလဲထိုးပေးပြီးတော့ဒီညအထိစောင့်ပြီးတော့ပါဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်ရှင်နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတယောက်ကတော့အများနဲ့ကျမတို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံရေးအကဲခက်ဦးအောင်သူငယ်ဖြစ်ပါတယ်ဦးအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျွန်တော်ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဦးအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးတော့ဆွေးနွေးပေးမယ်နိုင်ငံရေးလေးလာသုံးသက်သူဖြစ်တဲ့ဦးတင်းဆွေရောလေးလိုက်ပေါ်မှာရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါတယ်ခင်ဗျ
ာ။ဦးတင်းဆွေကတော့လော်လော်ဆယ်အမေရိကန်ပြည်အောင်စုအခြေစိုက်ဖြစ်ပြီးတော့1990ပြည့်ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်ရှင်။ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ကဆက်သွယ်နေပြီဖြစ်ပါတယ်။အီးမေးလ်နဲ့ပေးပို့တဲ့သောရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးသွားမှာဖြစ်ပါတယ်။ပြီးတော့ဒီမြန်မာနိုင်ငံလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမဆုံးဦးရဲထုတ်ကိုနည်းနည်းသုံးသပ်ဟိုပေးစေချင်ပါတယ်ဥယျာထုတ်ဒီဥယျာထုတ်ကအရင်အစိုးရဥသိမ်းဆိုင်အစိုးရလက်ထက်မှာလည်းဝင်ကြီးနေရတဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲ့ဒီတော့ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာတွေများကွာခြားပါလဲသုံးသပ်ပေးပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့ချိန်ကနေစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဘယ်မလိုက်နိုင်ငံသားရေးမူဝါဒပါပဲတည်ကြားပြောင်းလဲမှုတော့မရှိဘူးသို့တော့အဲ့ဒီဗမလိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲဖော်တဲ့ချင်းကပ်ပုံနီလန်းနီးပြူဟာမှာတော့ပုံကိုရေးပေါ်မူတည်တော့မှကွဲပြားခြားနားမှုရှိတယ်လို့ပြောမြင်ပါတယ်မြတ်
ဟုတ်ကဲ့ဟုတ်ဥပမာတစ်ခုလောက်ပြောပြပါရှင
်အဓိကတော့ဗျာကျွန်တော်တို့ဥသိမ်းစိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ်းစိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုံကိုရေးရဩဇာသက်ရောက်မှုကနည်းတာပေါ့အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ခဲ့ရတယ်ဒေါ်ဆန်းစုကြည်ကြတော့သူအတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့ချင်းပေါ်ကြောကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတာတဲ့သူ့ရဲ့ပုံကိုယ်ရေးအချိန်ဟွာကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဒါတော့အဓိကကွာခြားချက်ပေါ့
ဟုတ်ကဲ့ဦးအောင်သူငယ်ကိုဒီမှာမေးချင်ပါတယ်ဦးအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရေးနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဦးရဲထုတ်ပြောသွားသလိုဆိုရင်တော့ဒေါ်အောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့ယင်းနေကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့နှိကက်မှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ဟိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်41 42မှာရှိပါတယ်ဆိုတော့ကျွန်တော်နိုင်ငံကဟိုလွတ်လပ်၍ဟိုတက်ကြွသောဗမလိုက်ဒီလိုအခြေအနေမျိုးပေါ့ဗျာဆိုတော့နိုင်ငံရေးမူဝါဒကိုကျင့်သုံးမယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့တက်လာတဲ့အစိုးရတိုင်းကဒီဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်ကျော်ပြီးတော့အများကြီးလှုပ်လို့ရတဲ့အနေအထားမျိုးမရှိပါဘူးဆိုတော့ဒါပေမဲ့လည်းတက်လာတဲ့အစိုးရကခုနပြောတဲ့ချင်းကပ်ပုံမှာတော့တချို့အစိုးရတစ်ခုနဲ့တစ်ခုမတူကွဲပြားပြီးတော့ဟိုလုံနိုင်တဲ့အခြေအမျိုးရှိပါတယ်ဆိုတော့ဒီအနေအထားမှာပြန်ကြည့်တဲ့ခါကျတော့ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကျွန်တော်တို့ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံသားရေးမူဝါဒပေါ့ဒီ People Center Diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်ထဲဖော်မှုအပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကြတော့ပြောမယ်ဆိုလို့ရှိရင်တော့ဒီလက်ရှိအစိုးရအနေနဲ့လည်းအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တက်ကြွ၍ဗမလိုက်သောနိုင်ငံသားရေးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားရတဲ့အနေအထားမျိုးရှိပါတယ်
ဟုတ်ကဲ့ရှင်တုံ့သက်ပေးတာကျေးဇူးတင်ပါတယ်ဟိုဆိုမြန်မာနဲ့ဒီအဓိကပေါ့နော်ကမ္ဘာ့အင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နဲ့ဆက်ဆက်ရေးကိုပထမဦးဆုံးဆွေးနွေးခြင်းပါတယ်ရှင်ဒီနေရာမှာဒီ American အစိုးရတက်တက်လာပြီးကြတဲ့ကပေါ့နော် American အစိုးရကလည်းသူ့ရဲ့ဒီဟိုပြည်တွင်းကိစ္စတွေနောက်ပြီးတော့ရှေ့အလဲပိုင်းနောက်ပြီးတော့မြောက်ကိုရီးယားကိစ္စတွေနဲ့ရှုပ်နေတော့မြန်မာနိုင်ငံဘက်ကိုတိတ်ပြောဟိုဟိုစားတိတ်ပြောအာယုံမဆိုင်နိုင်ဘူးလို့မျိုးဖြစ်နေတာတွေ့ရပါတယ်ဟိုလွန်ခဲ့တဲ့ဒီမေလ5ရက်နေ့တုန်းကမှအဲအမေရိကန်ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့ဒီအမေရိကန်နဲ့မြန်မာနိုင်ငံသားဆက်ဆံရေးကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ပြောကြားချက်မျိုးတော့လုပ်ခဲ့ပါတယ်တခြားဟိုထူးထူးခြားခြားတော့ဘာမှဒီအမေရိကန်အစိုးရတည်ရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူးဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှအမေရိကန်နဲ့မြန်မာရဲ့ဟိုဆက်ဆံရေးနည်းနည်းလေးဟိုသွေးအေးနေတယ်လို့ယူဆပါလားဘာကြောင့်မှလဲအဲ့ဒီကနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှာလဲဦးတင်ဆွေသုံးသပ်ပေးပါရှင်ဒေါက်တာတင်ဆွေသုံးသပ်ပေးပါ
အော်နိုင်ငံတကာဆက်ဆံရေးဆိုတာအပြန်အလှန်သဘောပေါ့။အော်ကိုယ့်ဘက်ကလည်းလို့ဟိုကိုယ့်ဦးစားပေးမှုနဲ့တခြားဘက်ကလည်းတခြားဦးစားပေးမှုအပြန်အလှန်ဖြစ်ကြပါလေ။အဲ့တော့အမေရိကန်နဲ့ပမာနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကခုနပြောသလိုမှတ်ပါတယ်။တက်လာတဲ့ဆိုတာစိတ်ကသူ့ရဲ့ဦးစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့။အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကိုင်နေတဲ့ကာလပါဒါပေမဲ့အမေရိကန်နဲ့ပမာနိုင်ငံဆက်ဆက်ရေးဟာသမ္မတဦးသိန်းစိန်လက်ထက်တဲကစပြီးတော့ပြောင်းလာတယ်ဒေါ်အောင်ဆောင်စုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပို့ရှိလာတယ်လို့ကျွန်တော်ယူဆတယ်တနည်းအားဖြင့်ပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်နောက်တစ်ခါတကယ်လို့အမေရိကန်နိုင်ငံကပဲအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတဲ့လိုချင်လေအမေရိကန်ဒီကနေ့တက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူးအရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးလောက်ပဲဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့အကူအညီတွေကိုပိုပြီးတော့ပေးနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်ကပြည်သူ့မြင်ပါတယ်ခင်
ဟုတ်ကဲ့ဟိုဦးတန်းဟိုဒေါက်တာတင်းစွေသုံးသက်ပေးရကျေးဇူးတင်ပါတယ်ကျမဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့ email တွေကလူတွေရောများတာမလို့တို့ရဲ့စာလေးတွေကိုအရင်ဦးဆုံးဖော်ပြပေးပါဦးမယ်ကိုအောင်လွင်ဦးပထမဦးဆုံးဦးထွန်းမြင့်ရဲ့ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်သူမေးချင်တာလေးရောဝင်ပြီးတော့ဆွေးနွေးချင်ထားတာလေးရော
ဟုတ်ကဲ့သူကတော့ဒေါ်ဆက်စုကြည်နိုင်ငံခြားရေးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်လိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်တဲ့ရခိုင်အစိုးရလက်ထက်ကနိုင်ငံခြားတိုင်းပြည်များအမြင်မကျေမှုတွေတားဆီးပိတ်ပင်မှုတွေရောင်းနေလောက်အများစွာလှုပ်ဆောင်နိုင်ခဲ့ပါတယ်နောက်တစ်ချက်ကဒေါ်စုအနေဖြင့်မိမိအစိုးရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်လျက်ရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်သားလူသိဆန္ဒလည်းရှိပုံရပါတယ်စဉ်းစားရမှာကမြန်မာနိုင်ငံနဲ့နိုင်ငံခြားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အိန္ဒိယနိုင်ငံဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်ဒီနိုင်ငံအစိုးရအနေနဲ့မြန်မာဆွေကအနောက်နိုင်ငံတွေနဲ့ရင်းနှီးနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှာရှိနေပါတယ်။ထူးသဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါလာမှာကိုအကြောက်ဆုံးပါ။ဒါဆိုအနေနဲ့မြေတိနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတာစောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်။ဒီဟုတ်ကိုလည်းစီးပွားရေးနိုင်ငံရေးအရာပြပယ်လို့မရတယ်လို့အနောက်နိုင်ငံတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်မဖြစ်မနေဆက်ဆံရမယ့်သဘောမှာရှိနေပါတယ်။ထူးသဖြင့်မြန်မာပြည်ရဲ့ပြည်တွင်းညီညွတ်ရေးမှာတရုတ်ပြည်ကတနည်းတစ်ပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတာကိုအားလုံးသိပြီးသားဖြစ်ပါတယ်။တခြားနိုင်ငံတွေထက်တရုတ်ဆိုတာကမြန်မာပြည်ရဲ့ညီညွတ်ရေးကိုပိုပြီးအလေးထားပါတယ်။တခြားနိုင်ငံတွေထက်မြန်မာပြည်ရဲ့အနာဂတ်ပိုပြီးခမန်းနိုင်သူလည်းဖြစ်အနည်းကစောင့်ကြည့်သူလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်စုအနေနဲ့နိုင်ငံခြားရေးကိုကန့်တွဲတဲ့နေရာမှာမြန်မာနိုင်ငံရဲ့လိုအပ်ချက်အရပြည်လွယ်ပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်။နိုင်ငံခြားဆက်ဆံရေးကိုကောင်းမွန်စွာကန့်တွဲအသုံးချမှလည်းတိုင်းပြည်အတွက်အကျိုးရှိမှာဖြစ်ပါတယ်။သူမဟုတ်ပါကနိုင်ငံကြီးရဲ့ချားမှာညက်ပြီးပြည်ရေးဆရာလည်းမချုံချင်းပဲစီးရီးယားလိုကိုလံဘီယာလိုပြည်ပကဝင်ရောက်ဆွတ်ဖက်လာရင်ညီငယ်ရေးကလည်းဒီထက်မကအ လန့်ဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင်ဗျဟု
တ်ကဲ့ဒါဟိုကိုထွန်းမြင့်ဝင်ပြီးတော့ဆွေးနွေးထားတာဖတ်ပေးတာကျေးဇူးတင်ပါတယ်ကောင်းလွန်ကြီးဟိုဥလားမြင့်တရဲမျိုးကဥလားမြင့်ဝင်ပြီးတော့ဆွေးနွေးထားတာလို့လည်းဤဖတ်ပြပေးပါအောင်နော
်ဟုတ်ကဲ့ပါရှင်သူရေးထားတာကတော့တီစဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ်တခြားအစဉ်ဆက်ကျင့်သုံးခဲ့တဲ့ကြားကနေဗက်မလိုက်မူကိုဆက်လက်ကင်ဆွဲနေစေဖြစ်ပါသည်အကောင့်ထဲဖော်သင့်သည့်အနာဂတ်နိုင်ငံခြားရေးမူဝါဒအစ္စရေးစင်ကာပူတို့သည်နိုင်ငံငယ်များဖြစ်တော်လဲနိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေထောက်ပေါ်ရပ်တည်သည့်နိုင်ငံခြားရေးမူဝါဒများချနိုင်သည့်အစဉ်ရောက်နေပါပြီ Third World မှ First World အစဉ်နိုင်ငံတည်ဆောက်နိုင်မှသာလွတ်လပ်သည့်နိုင်ငံခြားရေးမူဝါဒချမှတ်နိုင်ပါမယ်ဆိုပြီးတော့သူကရေးသားထားပါတာပါ
ဟုတ်ကဲ့ဒါကတရဲမျိုးကဥလားမြင့်မှာဒီမှာဆွေးနွေးသွားသူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြင်လွယ်ပြောင်းလွယ်တဲ့သဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရဲမျိုးကဥလားမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေထောက်ပေါ်ရပ်တည်နိုင်တဲ့နိုင်ငံခြားရေးမူများချမှတ်နိုင်ရဲ့အစဉ်ရောက်ရှိနေပြီလို့ပြောသွားပါတယ်ဘလို့သဘောရပါလဲရှင်ဟိုဖြည့်ကြားပေးပါဟိုဝင်ကြီးဦးရဲ့ထွရှင
်ဗျာကျွန်တော်တို့ဟိုပေါ်စီဘုံခြေကံဥပဒေမှာရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားဘက်မလိုက်နိုင်ငံခြားမူဝါဒလို့ရေးထားတဲ့တော့ကြောင့်မလို့ကျွန်တော်တို့ကဘက်မလိုက်ဘူးဆိုပေမဲ့ဘယ်အောင်မှမဆုံးဖြတ်ပဲနဲ့ချန်စီဘောခွာထိုင်နေတာမဟုတ်ပါဘူးခြေနေပေါ်မူတည်ပြီးနိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံနှုန်းတွေပေါ်မူတည်ပြီးမှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီဟာလားဖက်တပ်ကူရက်တီကောင်ရက်တီရမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဒီပြောင်းလဲပြင်နေဆိုတာကခုနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကိုကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကိုကပါထားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တိုင်းမှကျင့်သုံးရမှာပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဆိုတော့အခုဆက်ပြီးတော့ကျွန်မဒီမြန်မာဒီအစိုးရတည်းရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ရင်ဒီဥရောပသမဂ္ဂနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလှည့်ကြပါတယ်ဒီလူ့ခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထွက်တာမျိုးကိုဒီမဖြစ်စေချင်ဘူးဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရှိပေမဲ့လည်းဒီကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မှုကြောင့်ဒီဟာတင်လိုက်ပါတယ်ပြီးတော့ဒီ American ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာမနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါတွေဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပခီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံတွေနဲ့ဆွေးနွေးရလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငင်းသုံးသပ်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဒီပလိုမစီလို့ခေါ်တဲ့သံတမန်ရေးကိစ္စတွေပြန်ကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချဲ့ထွင်နိုင်မလဲဆိုတော့ကိစ္စတွေပေါ်မူတည်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းတာပြီးချက်ထွင်နိုင်မလဲဆိုတော့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တဲ့ကျွန်တော်တို့နိုင်ငံကအင်အားလဲငယ်တယ်သိပ်ပြီးတော့လဲဩဇာလဲသိပ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကသိပ်ပြီးတော့များများဆဆတော့လုပ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်တို့အနေအထားကခုနပြောတဲ့ဥရောပနိုင်ငံတွေပဲဦးခီးလှဲ့တယ်အဲ့ဒီအချိန်မှာဘာရနိုင်တယ်လဲပေါ့ဆိုတော့ဒီနေသားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီထက်ပိုပြီးတော့တိတ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစမ်းဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချက်ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သုံးကြီးသုံးသက်ပေးရကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကန်ကတဝက်လဲကြိုးပြီဆိုတော့ကျမတို့ဒီဟိုအခုဆွေးနွေးဖို့လေးလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျမဖိတ်ခေါ်ချင်ပါတယ်ပထမဦးဆုံး wondering ကဦးချစ်မြစ်လေးလိုင်းပေါ်မှာရှိနေပါလားရှင
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးချစ်မြစ်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြည်နယ်ဆွေးနွေးရဲ့ပညာရှင်တွေလဲလေးလိုင်းပေါ်မှာရှိနေတယ်ဆိုတော့တို့ကိုလည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဆက်မကျွန်တော်တို့ဟိုနိုင်ငံများဆက်ဆံရေးမူဝါဒဆိုတာလေကျွန်တော်တို့ဟိုဟာနိုင်ငံတည်းတည်းမှရှိကြတယ်လေ။နောက်ပြီးတော့အဲ့ဒါကလည်းဆိုတော့နိုင်ငံတည်းတည်းရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဆက်ဆံရတာဆိုတော့လေအဲ့မူဝါဒလေးချမှတ်တာဆိုတော့ကျွန်တော်တို့ကလေဟိုဘလို့တွေ့လဲဆိုတော့ကျွန်တော်နားလေတော့ပြောရရင်ချမှတ်ရဲ့ဟိုနိုင်ငံများလွတ်လပ်ရေးတက်ကြတဲ့နိုင်ငံခြားရေးမူဝါဒဆိုတော့ဥနေဝင်လက်ထက်ကလည်းရှိခဲ့တာပဲလေ။ဒါပေမဲ့ကျွန်တော်တို့ဒီဟိုကျွန်တော်တို့88ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့စစ်တပ်အစိုးရ ပိုင်းစစ်တပ်ဆိုရအောက်ချုပ်တဲ့အချိန်ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံဟို PR ရဲ့မျိုးမျိုးနဲ့ကြုံရတယ်လေအဲ့ဒီကနေပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီတက်လန်းတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်သားကျွန်တော်၄ပုံ၃ပုံနဲ့ကျွန်တော်၄ပုံ၃ပုံကအယတားဆိုရဒီလိုတိဆောက်တဲ့အခါကျတော့ဒါ2008ဖွဲ့စည်းပုံအခြေခံဥပဒေအရခုနလိုကျွန်တော်တို့ဟိုဘာလုံးဝမပြုပြင်သေးဘူးဒီ၄ပုံ၃ပုံကပါသေးတယ်ဆိုရင်ကျွန်တော်တို့လက်ရှိအစိုးရ NLD အစိုးရကလည်းနိုင်ငံရေးမူဝါဒမှာသူအကျိုးစီးပွား၊ကိုယ်ကျိုးစီးပွားကျွန်တော်တို့ဒီစံညစံညွန်းတွေနဲ့ကိုက်ညီတဲ့နိုင်ငံရေးဟို policy တွေကိုကျွန်တော်တို့ကဟိုပြည့်ပြည့်ဝဝတော့တွားနိုင်သေးမယ်လို့မထင်ဘူးကြာမှာ
ဟုတ်ကဲ့ဒါဒါဒီဝင်ရောက်ပြီးတော့ဆွေးနွေးတဲ့ဒီဝင်းတွင်းကဦးချင်းမြင့်ရဲ့အမြင်မှာဟိုအခုဆက်ပြီးတော့ဒီဟိုစာရေးပြီးတော့ပို့လာတဲ့သောရရှင်တယောက်ဒါသူကတော့ခိတ္တဂျပန်အဲဆိုဂျပန်ကိုရောက်နေတဲ့ကိုမင်းဖြစ်ပါလေကိုမင်းဝင်ပြီးတော့ဆွေးနွေးထားတာကိုကိုရဲနိုင်ဖတ်ပြပေးပါရှင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ပြောကြားချက်တွေကိုသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဂတိအရှိတရားတွေပေါ်မှာသူ့ရဲ့တမာတမတ်ကြကြယက်တီချက်တွေကိုနိုင်ငံတကာအတိုင်းဝိုင်းရှေ့မှောက်မှာပုံမှန်လင်းလင်းထုတ်ဖော်ရှင်းပြခွင့်ရလိုက်တယ်လို့မြင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးကိစ္စမှာဆိုလို့ရှိရင်မြန်မာတပ်မတော်ကိုလူကြမ်းကြီးနေရာကအမဲပုံပေါ်တတ်တဲ့EU နဲ့ Islamic အတိုင်းဝိုင်းတို့ရဲ့ယက်တီချက်တွေကဟာခွက်တွေကိုတိတိယောက်ယောက်ထောက်ပြသွားကြတာကိုတွေ့ရပါတယ်။လက်နက်ကန်အကြမ်းဖက်သမားတွေကိုတပ်မတော်ကအပြင်းထန်နေတဲ့နေရာမှာလူမျိုးတုံးတပ်ဖြတ်မှုအာဓမကျင့်မှုလိုမျိုးဆိုးရတဲ့လူခွင်ချိုးပေါမှုတွေရှိခဲ့တဲ့အကြောင်းပြစ်မှုကျူးလွန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူတွေနဲ့သူတို့ရဲ့အတိုင်းဝိုင်းကအလွန်အကျွံလောက်ကျန်ဖန်တီးထုတ်လွှင့်တဲ့သတင်းမားတွေပေါ်မှာအခြေခံပြီးယက်တီဆုံးဖြတ်ချက်ချနေကြတာဒီဆွတ်ဆွဲချက်တွေကအများစုဟာတက်တည်တာကတိကျခိုင်လုံမှုမရှိတာတနေ့မှရရှိရေးနိုင်ငံတော်သမ္မတရုံးရဲ့ခွင့်ပြုချက်နဲ့မီဒီယာတွေတွားရောက်သတင်းယူစင်မှာတွေးဆမီးမြန်းချက်တွေကိုဖိကြားတဲ့သူတွေကိုတရားခံမဖော်နိုင်ဘဲတပ်ဖြတ်ခံရတာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူဘင်္ဂလီတွေကိုအကြမ်းဖက်သမားတွေကဖမ်းဆီးနှိပ်စက်တပ်ဖြတ်နှုတ်ပိတ်ခံနေရတာဘင်္ဂလီတွေရဲ့ဒုက္ခရောက်မှုတွေကိုတစ်ဖက်သက်ရှုမြင်ပြီးလူနည်းစုဖြစ်လာတာနဲ့ဒေသခံနိုင်ငံသားတွေပေါ်ကြားရောက်တဲ့အတိုးအိမ်ချင်းချောက်ခံရမှုအတိဒုက္ခရောက်ရမှုတွေကိုလစ်လူရှုထားလို့မရတာစတဲ့မီဒီယာတွေအတော်များများကလစ်လူရှုထားကြတဲ့ပဂတိအမှန်တရားတွေကိုပွင့်ပွင့်လင်းလင်းထောက်ပြသွားနိုင်ကြတာတွေ့ရပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရက်အဖြစ်သဘောမထားပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိတ်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာတဲ့ယက်တီချက်တွေကိုတွေးလာရတဲ့အတွက်ငင်းငယ်လုပ်ငန်းစဉ်မှာမျောလင်းချက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ်။
ဒါဂျပန်ကကိုမင်းရဲ့အမြင်မှာသူကအခုမှမေးခွန်းမေးမှာပါသူမေးထားတာကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ EU အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းဝိုင်းကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့အပေးထောက်ခံမှုကြဆင်းသွားနိုင်လားပိုတိုးလာနိုင်မလားတက်မတော်အပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းဝိုင်းရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့ဒေါက်တာတင့်စေဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်သူဆိုလိုတာကဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါက်ဆန်းစုကြည်နဲ့အစိုးရရဲ့ယက်တီချက်ပေါ်မှာဘယ်လိုရှုမြင်လဲဆိုတာပါ
ဟုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းတင်ကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးတင်ကိုဒီမိုကရေစီလို့ရှာမှုမှာနိုင်ငံတကာကကျွန်တော်ဗမာနိုင်ငံရဲ့ပဂရိအခြေအနေကိုသိမသိဘူးဆရာဆိုတော့ဦးဝင်းတင်ကအာတိပြီးတော့မလောက်ကြတာလည်းရှိတယ်ဆရာလို့ပြောပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆခြင်းတို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတာဝန်ရှိဆုံးပုဂ္ဂိုလ်အသီးဆုံးပုဂ္ဂိုလ်တကူကနေပဲချင်းနေမှန်ကိုတင်ပြခွင့်ရလိုက်တယ်ဒေါ်အောင်ဆန်းစုကြည်ဟာတကားပြောရလေဒီတက်နဲ့နဲ့အချက်လက်ကိုချေခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမှန်ဟိုဥရောပသမဂ္ဂဝန်ကြီးမှာဖြည့်ရောက်မဲ့အချိန်မှန်ကိုပြန်ပြနိုင်တဲ့တွေ့အဲ့နိုင်ငံတွေကလည်းပမာနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခုနဟိုသောတာရှင်နဲ့ဆွေးနွေးကြသလိုပေါ့ဟိုသတင်းမီဒီယာကိစ္စတွေကလည်းဟိုလွန်ခဲ့တာတွေပါတာဟုတ်တမ်ဘောအတွက်လည်းပဲဒီတိုင်းပါပဲတမ်ဘောဟိုဒေါ်အောင်ဆန်းစုကြည်ကသိကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးသိဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲနဲ့ပမာနိုင်ငံရဲ့လက်ရှိနိုင်ငံရေးနိုင်ငံရေးစီကြောင်းရတမတော်နဲ့လက်တွဲပြီးလုံနိုင်တဲ့ဗျူဟာကနေသူပြောသွားတာဖြစ်တဲ့တွေ့တမတော်အတွက်လည်းဟိုပို့ပြီးတော့ဟာလာအပြူသဘောဘက်ကိုပို့ပြီးတော့ဟို
ကျောက်လာအောင်ဆွတ်ဆိုင်အောင်ကြားတယ်လို့ကျွန်တော်တို့ပြည်သူဝင်ပါတယ်ဟုတ်ကဲ့ဟိုဒီမှာဒုတိယပိုင်းမေးခွန်းဝင်ကြီးဦးရဲ့ချက်ကိုမေးချင်ပါတယ်ရှင်NLD အစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတဲ့တက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်သွားခြင်းနဲ့လမ်းကြောင်းတိုင်းစည်ရင်းစေနာမှန်မှန်နဲ့အတူတကွာတစိမ့်တဝန်းနဲ့ပူးပေါင်းဆောင်ရွက်လာဖို့ဖြစ်နိုင်မလားတ သူအတိအကျလှုပ်ဆောင်မယ်လို့ပဲကျွန်တော်မြင်တယ်။အဲ့ဒီကျလည်းပို့ပြီးတော့ခွေယူပြီးတော့လုံးဝမဟုတ်ဘူး။အဲ့ဒီကျလည်းရှော့ပြီးတော့လုံးဝမဟုတ်ဘူး။ဒေါန်စန်းစုကြည်လက်ထက်မှာပဲဖြစ်ဖြစ်ဦးသိန်းစိန်လက်ထက်မှာပဲဖြစ်ဖြစ်နောင်ဘယ်ဆိုရပဲတက်တဲ့တမတော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းဆိုတဲ့ထည့်ရပဲရပ်တည်ပြီးတော့လုံးမယ်လို့ကျွန်တော်ထင်ပါတယ်။ဒါတော့ကျွန်တော်ရဲ့အမြင်ပါ။
ဟုတ်ကဲ့ရှင်ဟိုဒီမှာဟိုမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးနဲ့ပတ်သက်ရင်ဟိုခြံထားလို့မရရဲ့အရေးကြီးတဲ့အင်ဒီဂျင်းနိုင်ငံတရုတ်နဲ့ဆက်ဆံရေးကိုလည်းနည်းနည်းလေးအချိန်ပေးပြီးဆွေးနွေးကြပါတယ်ဟိုကျွန်တော်တို့5မိနစ်ကျော်ပဲအချိန်ရပါတော့ရေဒေါ်ဆန်းစုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဦးသိန်းစိန်အစိုးရတော့ကနည်းနည်းတရုတ်နဲ့ဟိုကင်းကွာသွားရနေပြီးတော့ပြန်ပြေးလဲဖို့စူးစမ်းတာလေအများကြီးတွေ့ရပါတယ်။တရုတ်ဘက်ကကြတော့လေဒီကမ္ဘာလမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နယ်စပ်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းပါပြီးတော့တည်ဆည်တာဝင်ပြီးတော့ကွန်ဂျီထောက်ပံ့စင်တာမျိုးတွေပြလာတယ်ဆိုတော့ဟိုပြီးတော့တလောကလည်းသမရဦးထင်ကျော်ကပဲဒီတရုတ်နိုင်ငံကိုသွားခဲ့သေးတယ်။ဒေါန်ဆန်းစုကြည်ကလည်းမကြခင်မှာပဲတရုတ်နိုင်ငံကိုသွားဖို့ရှိပါတယ်။ဒါရီကြည့်မယ်ဆိုရင်အတိုက်ခံလက်ထက်မှာပို့ပြီးတော့နေကမှုရှိတဲ့နိုင်ငံတွေထက်အခုဒီအိန္ဒိချင်းတရုတ်နိုင်ငံဘက်ကအစိုးရဟိုအခြေအနေကိုရောက်တော့မှဒေါန်ဆန်းစုကြည်အစိုးရဘက်ကပို့ပြီးတော့ရိမ့်လာပါလားဦးအောင်သူငင်သုံးသက်ပေးပါလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဦးရထွဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အလုံးရဲ့ frame ဆိုတဲ့ဟိုကျွန်တော်တို့မူပေါင်းသတ်မှတ်ထားပေးပါတယ်ဆိုတော့အဲ့ဒီကြားထဲမှာလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှား권အချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်ကျွန်တော်တို့ရဲ့ဟိုကစားပိုင်권ကျွန်တော်တို့ရဲ့လုပ်ပိုင်권တွေကအကန့်အသတ်အများကြီးရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်မှာကျွန်တော်တို့ကဘာတွေကိုလုပ်နိုင်မလဲဆိုတဲ့ဟာမျိုးလည်းအကန့်အသတ်ရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့အများကြီးအကန့်အသတ်ရှိတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာယက်တီတဲ့ဟိုယက်တီချက်မျိုးပေါ့နော်ဗမ်လိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့စသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်တို့ရဲ့နိုင်ငံကြီးလှုပ်ရှားမှုမူပေါင်းကဆက်ရှိနေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကိုရနိုင်ရေကျမတို့နောက်ဆုံးစောင့်နေတဲ့လေလိုင်းမော်ဟာတော်ရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထိထိလေလိုင်းမော်မှာရောက်နေပါတယ်နော်ကိုကျော်တိတိဟုတ်ကဲ့ကျမတို့အချိန်နဲ့နဲနေပါတယ်မြန်မြန်လေးဝင်ပြီးတော့ဆွေးနွေးစရာရှိတာမေးမြန်းစရာရှိတာမေးနိုင်ပါတယ်ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဆိုတော့ဒေါ်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒကိုထောက်ခံပါတယ်ဒီလေးလေးစားပါတယ်အမေရဲ့ဟိုပေါ့မေဒေါ်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကပေါ့နော်လက်ရောညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံပါနောက်ခုတရုတ်နဲ့ဆက်ဆံမဲ့ကိစ္စလည်းရှိတဲ့အတွက်ကြောင့်မို့လို့အခြေအနေကိုကြည့်ပြီးလှုပ်ရှားရတာအားရဝမ်းသာပါလေ
ဟုတ်ကဲ့ဒါကိုကျော်တီတီမြန်မာနိုင်ငံကသူ့ရဲ့သဘောထားအမြင်ပါဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် Eve Chow ကလည်းဒီရခိုင်ကိစ္စနဲ့ငញ្ញန်ရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်တဲ့ဒေါ်ဆန်းသူကြီးကဘလို့ပင်ငញ្ញန်းခြင်းမှာတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်ဒီမှာဟိုပင်တိုင်းပါဝဲတော့ဆွေးနွေးကြတဲ့ပညာရှင်တွေကိုကျမနည်းနည်းအပိတ်မေးခွန်းလေးမေးခြင်းပါတယ်နော်ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီတရုတ်အာဆီယံတို့နဲ့ဟိုပုံပြနှွေးထွေးလာတဲ့အခြေအနေအနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးခွာသလိုဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းခွင်းရှာမျှနိုင်မယ့်အနေအထားမှာရှိပါလားဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးသာသွားနိုင်လားအဲ့ရနေပြီးမြန်မာအကျိုးရှိဖို့ဘယ်လိုရိုက်ခတ်မှုရှိနိုင်မှာလဲရှင်ပထမဦးဆုံးဦးရဲထွတ်ခတ်တူတူလေးသုံးသပ်ပေးပါနော
်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်တရုတ်ကိုကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်။နှစ်ကတော့မြန်မာနိုင်ငံဟာအထူးကြောင့်ဖြစ်ချင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံ နေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကြိုးစည်းပွားကိုလိုက်လွန်ကြည့်တွေဖြစ်အောင်ကျွန်တော်တို့ချိန်ဆနိုင်ရ။သုံးကတော့ဒေတာပြမှာတက်ကြွတဲ့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုတည်းပို့ပြီးတော့အလေးထားဖို့လိုတယ်လို့မြင်ပါတယ်။ဘယ်လောက်ပါလဲ
။ဟုတ်ကဲ့ရှင်။ဦးအောင်သူငယ်တုံးတက်ပေးပါရှင်။
ဟုတ်ကဲ့ဟိုကျွန်တော်ပထမဆုံးသတ်ချင်တာကဒေါအောင်ဆန်းစုကြည်လက်ရှိအခု NLD အစိုးရအနာရစဉ်ကာလမှာပြောလာရှိပါတယ်အထူးသဖြင့်တော့သူက People Centered Diplomacy ပေါ့ပြည်သူအခြေပြုဟိုကျွန်တော်တို့သံတမန်ရေးလုပ်ငန်းဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ပတ်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကဏ္ဍတွေအများကြီးအားနယ်တဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အားဖြည့်တင်တယ်လို့ယူဆပါတယ်ဆိုတော့အဲ့တော့နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တန်တမာရေးလုပ်ငန်းကိုဆက်သွားမယ်ဆိုလို့ရှိရင်ပေါ့နော်ဆိုတော့အထူးသဖြင့်တော့နိုင်ငံတကာရဲ့စံချိန်စာညွှန်းပေါ့အထူးသဖြင့်မြန်မာနိုင်ငံမှာအရေးကြီးတဲ့ဒီ CAT လို့ခေါ်တဲ့ဒီ convention against torture ပေါ့ဒီနှိပ်စက်ညှဉ်းပန်းမှုကိုစတင်တဲ့ဒီနိုင်ငံတကာသဘောတူညီရေးပေါ့ဆိုတော့ဒါဆိုလို့ရှိရင်လက်မှတ်ထိုးတင်တယ်လို့ယူဆပါတယ်ဒီလိုထိုးခြင်းအဖြစ်လဲကျွန်တော်တို့မြန်မာနိုင်ငံဒါမှမဟုတ်ရင်လည်း NLD အစိုးရအတွက်နောက်ထပ်ကျွန်တော်တို့ခီးတစ်ခုကိုဆက်ပြီးတော့ဟိုကျွန်တော်တို့အမှတ်ထားနိုင်လိမ့်မယ်လို့ယူဆပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဒေါက်တာတင်းဆွေအနေနဲ့ရောဘယ်လိုယူဆပါလဲရှင် second 30လောက်တုံးသက်ပြပါ
ဟုတ်ကဲ့ပထမဆုံးတစ်ချက်ကကျွန်တော်နဲ့တွေ့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြောတဲ့2008ဖွဲ့စည်းပုံကိစ္စဒီဖွဲ့စည်းပုံကတစ်လုံးရှိမှမဟုတ်ဘူးဒေါက်တာမဆွေးကြည့်ခုဆောင်ရွက်နေတဲ့နိုင်ငံတကာဆက်ဆံရေးကိစ္စအပေါ်ဝင်အားလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးဘက်ကဦးတည်သွားနေတယ်နောက်တစ်ခါနိုင်ငံတကာကိစ္စမှာဒေါက်တာအောင်ဆန်းစုကြည်ဟာသူ့ရဲ့တင်ပေါ်ကြော်ကြားမှုအချိန်ဝါကိုသုံးပြီးတော့ဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအနောက်နိုင်ငံတွေရောတရုတ်ရောအာဆီယံရောသုံးဦးသုံးဖွဲ့ကိုအပေါင်းဆုံးသုံးချနိုင်မဲ့ပုံကိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုစနေညတိုင်းရိုက်လေးလိုက်အစီအစဉ်ကတော့ဒီမာနဲ့ညီကုံချုပ်ချင်ပါရဲ့ပင်နိုင်ပါဝင်ပြီးဆွေးနွေးပေးကြတဲ့ဝင်ကြီးဟောင်းဦးရက်ထွတ်နိုင်ငံရေးသုံးသက်သူဦးအောင်သူငယ်ဦးတင်ဆွေနောက်ပြီးတော့ဝင်ရောက်ဆွေးနွေးတဲ့သူတွေနဲ့အီးမေးလ်ကနေဝင်ပြီးဆွေးနွေးတဲ့သူတွေ Facebook ကနေမှတ်ချက်ရေးပို့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
စဉ်ထုတ်လို့မူကိုရနိုင်တဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လို့တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။